မချခင်ရက်ပိုင်းအတွင်းပြန်လည်စတင်ဒေါ်မက်ဒီလွှတ်တော်အစည်းအဝေးမှာ2018ဧပြီလကနေစက်တင်ဘာလအထိကြာကာလ6လအတွက်ဘတ်ဂျက်ကိစ္စကိုအဓိကထားဆွေးနွေးဆုံးဖြတ်ဖို့ရှိတယ်လို့လွှတ်တော်ကိုယ်စားလှယ်အများစုကပြောပါရယ်နှစ်စဉ်ဧပြီတရက်နေ့ကနေနောက်နှစ်မတ်လ31ရက်နေ့အထိကိုဗန္ဒာနှစ်အဖြစ်သတ်မှတ်ထားပေမဲ့ပြီးခဲ့တဲ့လွှတ်တော်အစည်းအဝေးမှာဗန္ဒာနှစ်ကိုအောက်တိုဘာ1ရက်နေ့ကနေနောက်နေ့စက်တင်ဘာ30အထိပြောင်းလဲသတ်မှတ်ဖို့အတည်ပြုခဲ့တာပါဒီသတင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတော်မမမြင့်ခိုင်ကပြောပြပေးပါမယ်ရှင
်လာမယ့် January 15ရက်နေ့မှာလွှတ်တော်အစည်းအဝေးတွေပြန်လည်စတင်မှုရှိနေပြီးဘတ်ဂျက်အကူပြောင်းကာလ6လအတွက်အမျိုးသားစီမံကိန်းဥပဒေကြမ်းနဲ့ပြည်ထောင်စုဗန္ဒာငွေအရာသုံးဆိုင်ရာဥပဒေကြမ်းတို့ကိုဆွေးနွေးဆုံးဖြတ်ဖို့ရှိနေပါတယ်နှစ်စဉ်နှစ်တိုင်းဘန္နာနှစ်ကိုဧပြီလ1ရက်နေ့ကနေနောက်နှစ်မတ်လ31ရက်နေ့အထိသတ်မှတ်ထားရကနေပြီးခဲ့တဲ့လွတ်တော်အစည်းအဝေးမှာဘန္နာနှစ်ကိုအောက်တိုဘာ1ရက်နေ့ကနေနောက်တစ်နှစ်စက်တင်ဘာ30အထိအတည်ပြုထားခဲ့တာပါဒါကြောင့်ဘန္နာနှစ်နှစ်ခုကြား6လတာကာလအတွက်ဘတ်ဂျက်ကိစ္စကိုအခုလာမယ့်လွတ်တော်အစည်းအဝေးမှာအဓိကဆွေးနွေးသွားမှာဖြစ်တယ်လို့ပြည်သူ့လွတ်တော်ပြည်သူ့ငွေစည်းရင်းကော်မတီဝင်လိုင်းဘွဲ့မြို့နယ်လွတ်တော်အမတ်ဦးခင်ချိုးကပြောပါတယ်ဘတ်ဂ
ျက်နှစ်ပြောင်းလိုက်တော့6လပေါ့နော်ကရန်စေမဲ့ဧပြီလနေပြီးတော့မတ်လအထိပေါ့အခုကတော့ဘယ်လိုဆုံးလဲဧပြီကနေပြီးတော့စက်တင်ဘာအထိပေါ့6လတစ်ဖြတ်သူဆေးလိမ့်မယ်ကြားပြတ်ပေါ့အဲ့ဒါဒီမှာသူက2018 19ကတည်ကြဆွဲမှာဘူးကျွန်တော်လောလောဆယ်ဒီရောက်မယ်ဆိုဘတ်ဂျက်နဲ့ပတ်သက်တာပါလာမလဲဆိုလို့ရှိရင်ကျွန်တော်ပုံငွေလုံငွေခေါ်တော့ပေါ့နောက်ဆုံးအာရီပေါ့အဲ့ဒါလာလိမ့်မယ်အာရီလာလိမ့်မယ်အာရီလာမစင်အာရီပြီးမှခုနပြောတဲ့6လပတ်လာလိမ့်မယ်နှစ်ခုပေါ့6လပတ်ဥပဒေကြမ်းကြတော့သူကမိုးရဒီကာလဖြစ်တဲ့တကြောင်သူကစီမံကိန်းလုပ်ငန်းတွေကတော့ဘတ်ဂျက်ဟိုရှိမှာမဟုတ်ပါမှာတော့မဟုတ်ခွင့်လည်းပြမှာမဟုတ်လေအဲ့တော့သူလာမစင်တမ30နဲ့ဒီမလုံမဖြစ်ပေါ့လုံ30နဲ့မလုံမဖြစ်လောရမဲ့လုပ်ငန်းတွေလောက်ပဲဘတ်ဂျက်တမှာပါလိမ့်မယ်လေဒီကြမ်းနဲ့တိဆောက်ရေးလုပ်ငန်းတွေကြတော့18 19အဲ့ဘတ်ဂျက်တမှာထည့်ဆွဲမှာပေါ့
ဘန္နာနှစ်နှစ်ခုကြာကြာကာလအတွက်ဘတ်ဂျက်ဟာ2018ဘန္နာနှစ်ရဲ့ပထမ6လထက်နည်းဖို့ရှိနေပြီးမိုးရင်းကာလဖြစ်တာမို့စီမံကိန်းကြီးတွေအတွက်ဘတ်ဂျက်ကိုတော့ထည့်သွင်းရေးဆွဲဖို့မရှိဘူးလို့ဦးခင်ချိုးကပြောပါတယ်လာမယ့်လွှတ်တော်မှာကြားကာလ6လတာဘတ်ဂျက်ကိုအတည်ပြုဖို့ကအဓိကဖြစ်ပြီးဘတ်ဂျက်အပြောင်းလဲကာလအတွက်အမျိုးသားစီမံကိန်းဥပဒေရေးဖို့ဖြစ်လာတာဖြစ်တယ်လို့ရခိုင်ပြည်နယ်မြေပုံမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေတန်းကပြောပါတယ
်။ဒါဟိုဘတ်ဂျက်အပြောင်းလဲကြောင်း6လတာဘတ်ဂျက်ဆိုတာကွာဟမှုဖြစ်သွားတာဟုတ်။ဘတ်ဂျက်နဲ့အပြောင်းသွားတော့ဧပြီလ1ရက်နေ့ကဒီစက်တင်ဘာလအကုန်ထိအဲအဲ့ဒါဟာ6လတာဘတ်ဂျက်သတ်သက်ကြံခဲ့တယ်။ဟိုအောက်တိုဘာ1ရက်နေ့မှာဘတ်ဂျက်ပြစ်ဆက်တာဟုတ်။ဆိုတော့အဲဒီကြား6လကာလကတိကျဆွဲရမယ်ဖြစ်နေတော့အဲ့ဒါကြောင့်ကျွန်တော်တို့ပြောတာပါအဲဒီဟိုအမြတ်ဆီမှလို့ဆိုတာအမှတ်တင်မယ်ရတုံရတုံခမ်းမကြီးအဲ့ဒါလည်းတင်မှာပေါ့နော်ရတုံခမ်းမကြီးကတော့ဟိုအဲဘတ်ဂျက်တိုင်းမှာတင်ပါတယ
်ပြီးခဲ့တဲ့ဇန်နဝါရီလ9ရက်နေ့မှာပြုလုပ်တဲ့ဗန္ဒာရေးကော်မရှင်အစည်းအဝေးမှာတော့6လဘတ်ဂျက်မှာစုစုပေါင်းရငွေကျပ်386ဘီလီယံကျော်နဲ့အသုံးစရိတ်ကျပ်1195ဘီလီယံကျော်ခန့်မှန်းထားပြီးတိုင်းနယ်ပြည်နယ်တွေကိုလက်ရှိဘန္နာနှစ်အတွင်းသတ်မှတ်ပေးခဲ့တဲ့ဘတ်ဂျက်ပမာဏရဲ့90ရာခိုင်နှုန်းကိုပဲထောက်ပံ့ပေးဖို့ဆုံးဖြတ်ထားပါတယ်။လာမယ့်ဇန်နဝါရီ15ရက်နေ့မှာကျင်းပမယ့်ပြည်ထောင်စုလွှတ်တော်အစည်းအဝေးမှာတည်တော်ဥပဒေကြမ်း၊အခြေခံပညာဥပဒေကြမ်း၊ကလေးသင်ငယ်အခွင့်အရေးများဆိုင်ရာဥပဒေကြမ်းစတဲ့ဥပဒေတွေကိုပြဋ္ဌာန်းနိုင်ဖို့ဆွေးနွေးဖို့လည်းရှိနေပါသေးရှင်။